မြန်မာနိုင်ငံရဲ့အဓိကစီးပွားရေးဖြစ်တဲ့စိုက်ပျိုးရေးလုပ်ငန်းမှာအရင်ကတည်းကအလုပ်သမားမလုံမလောက်ဖြစ်နေတာကနေအခုအခါမှာတော့ပိုပြီးဆိုးဝါးလာပြီးတော့ရှားပါလာတဲ့အဆင့်ကိုရောက်နေပါတယ်။ဒီအကြောင်းတောင်သူလယ်သမားတအူစိုက်ပျိုးရေးဆိုင်ရာဥပဒေတင်ပြန်ပေးနေသူတအူနဲ့ချင်းရွာအုပ်ချုပ်ရေးမှူးဟောင်းတအူတို့ကိုဆက်သွယ်နေမြန်ပြီးတော့ကျွန်တော်ရဲ့ VOA ဖွဲ့သားကိုခင်မောင်စိုးမင်းကစူးစီးတင်ပြထားပါရှင်။
မြန်မာနိုင်ငံခေတ်ဆက်ဆက်လေယာဉ်ရေးပါဝင်စိုက်ပျိုးရေးကိုအခြေခံတဲ့နိုင်ငံဖြစ်တဲ့အတွက်ကျင်းလက်မှနေထိုင်သူတွေကအများစုဖြစ်ကြပါတယ်။ဒါပေမဲ့လည်းမျက်မှောက်ကာလမှာစိုက်ပျိုးရေးထွက်ကုန်ပြီးနံတွေဈေးကွက်ရှာမပေးနိုင်တဲ့အတွက်တောင်သူလယ်သမားတွေအတွက်အကျိုးဖြစ်ပျော်မှုလည်းနေပါလာကြပါတယ်။အဲ့ဒီအတွက်ကျေးလက်မှနေထိုင်ကြသူတွေတခြားအလုပ်ကံရရှိမဲ့နေရာတွေကိုပြောင်းရွှေ့လုပ်ကံကြတဲ့အတွက်အကျိုးဆက်အနေနဲ့လေယာဉ်စိုက်ပျိုးရေးမှာလုံသားမလုံမလောက်မှုတွေကြုံတွေ့နေကြရပါတယ်။အဲ့ဒီလိုအခြေအနေတွေဟာမနှစ်2021စစ်အာဏာသိမ်းပြီးနောက်ပိုင်းမှာပိုမိုဆိုးဝါးလာပြီးလုံသားရှားပါတဲ့အဆင့်ကိုရောက်ရှိလာပါတယ်။အဲ့ဒီလိုလေယာဉ်စိုက်ပျိုးရေးလုံသားရှားပါမှုကိုဖြစ်စေတဲ့အကြောင်းနဲ့ပတ်သက်ပြီးကျေးရွာအုပ်ချုပ်ရေးမှူးဟောင်းတဦးကအခုလိုပြောပါတယ်
။လကူကမှအလုံသမားရှားရတဲ့အချိန်မှာအခုလိုအာဏာသိမ်းပြီးနောက်ပိုင်းဒါကိုရတဲ့ချောင်းလေးမှာအလုပ်ကတော့လို့လည်းလည်းလုပ်လို့မရဘူး။အခုချိန်မှာဒီစစ်ကြောင်းတွေလာပြီဆိုလို့ရှိရင်ပြေးရတဲ့ကိုလိုကိုထားခဲ့ပြီးတော့ရှောင်တဲ့ရတွေ့ရင်လည်းတွေ့တယ်လို့ပြေးရင်လည်းပြေးကြတော့ပြစ်ခါကြောက်ရမထင်မထင်လို့ဆန့်ရပန်းလဲလူပေါင်းလူစုလည်းခွဲရမဟုတ်အကျိုးအကြောင်းလို့မေးလို့ပြောလို့ရတာလည်းမဟုတ်ဒါတွေကြောင့်ကိုရတဲ့ချောင်းတဲ့ကိုလောက်ကန်ရတာလေမရှိကြတော့အဲ့လိုကြောက်နေတဲ့ကကို့ဒေတာကိုတချို့ဆော့ခွာပြီးတော့ဟိုအလုပ်သွားလို့လောရတဲ့ခါကျတော့ဒီကျင်းတဲ့ဒေတာတွေမှာလုံသမားတွေရှားတဲ့ကြက်ကနာတွေကိုရင်ဆိုင်နေရတာ
အရင်အမျိုးသားဒီမိုကရေစီ NLD အစိုးရခေတ်ကတချို့ဒေသတွေမှာစစ်မှုလေယာဌာနရဲ့အကူအညီနဲ့အရစ်ကြငွေပေးဝယ်ခွင့်ရတဲ့လက်တွန်းလက်ထွန်ဆက်အပါအဝင်စက္ကရိယာတွေတပိုင်းတပိုင်းအသုံးပြုပြီးလုံသားမလုံမလောက်မှုကိုအစားထိုးလုပ်ကံကြတာရှိပါတယ်။အဲဒီလိုအစားထိုးလုပ်ကံကြတဲ့စစ်မှုကိရိယာတွေကလည်းအခုအခါလောင်စာစည်းစေးကြီးမြင့်တဲ့အတွက်ဆက်လက်အသုံးပြုဖို့အခက်အခဲရှိနေပါတယ်။ဒါကြောင့်ဟိုးရှေးရကင်ကလေးကနေလက်ရှိအချိန်ထိမီယိုဖလာအသုံးပြုလာကြတဲ့ခိုင်းနွားတွေကိုအားထားပြီးဆက်လက်လုပ်ကင်ကြတော့မလားဒီလိုအခြေအနေတွေနဲ့ပတ်သက်ပြီးလဲမကွေးတိုင်းမင်းဘူးမြို့နယ်ကကိုယ်တိုင်နဲ့လယ်သမားတဦးဖြစ်ပြီးလယ်သမားအရေးကိုပါဆောင်ရွက်နေတဲ့ဦးမြင့်နိုင်ကအခုလိုပြောပါတယ
်တရားနာသိမ်းပြီးတဲ့နောက်မှာတော့ကျွန်တော်တို့လေယာဉ်လုံလောက်ဆန္ဒဟာအကြီးအကျယ်ပဲထိခိုက်သွားပါတယ်ဆရာဒီကကျွန်တော်တို့တောင်သူတွေမှာဘာသာအခက်အခဲဖြစ်သွားလဲဆိုတာဆရာသတိသိသေးပါဆရာအလုံးကြီးတရားလဲဆမတန်တဲ့ဆိုတပေပါဟို၄သိန်းကအရှင်ရက်တက်သွားတယ်ကျွန်တော်တို့လက်တွန်းဆောင်ချက်ကလေးတွေအလို့ဆက်မှုပိုင်းနဲ့သုံးတာလေးတွေပါတော့ဟိုဆိုင်ရည်ကျိုးရည်အနေနဲ့ကတော့သတုံးစီစီကြည်လာတဲ့အခါကျတော့ဒီဟိုဆက်သမားတွေလည်းခောက်နေရတာပါဆရာရဲ့မားကအရင်တော့ကသူနွားချက်ဆိုလို့ရှိရင်ဒီမှာလုံးပြတ်လို့ဆိုရင်အရှင်၄900လောက်အထိကိုရှိနိုင်တယ်ပေါ့အခုကတော့ဆရာပေပါမှာအလုံးဆုံးရှိလာမှာ300000နဲ့ရှိခိုင်းသွားတဲ့လုံးဝကိုရှားပါသွားတဲ့အနေအမ်းမှာလည်းရှိတာအမှန်ပါဆရာ
နိုင်ငံတကာမှာလိုပဲမြန်မာနိုင်ငံမှာလည်းစက်ရုံအလုတ်ရုံအလုတ်သမားတွေနဲ့ပတ်သက်ပြီးဥပဒေအမျိုးမျိုးပြဋ္ဌာန်းထားတာတွေရှိသလိုအငင်းသွားမှုတွေရှိကြပေမဲ့အခြေခံလုံအားကဈေးနှုန်းကိုတော့သတ်မှတ်ပေးထားတာရှိပါတယ်။ဒါပေမဲ့လည်းလေယာဉ်မြေမှာလုံခြုံကြတဲ့လုံသားတွေနဲ့ပတ်သက်ပြီးပြည့်ကြတဲ့ဥပဒေတွေလည်းမရှိအခြေခံလုံအားကဈေးနှုန်းသတ်မှတ်ပေးတာလည်းမရှိဘူးလို့မကွေးတိုင်းမှာအခြေစိုက်ပြီးလေယာဉ်မြေဥပဒေတင်နှံတွေပေးနေတဲ့ဒေါ်တန်တာကပြောပါတယ်
ဥပဒေအတိအကျတဲ့ဆော့မှတ်ထားတာမျိုးတော့မရှိဘူးပေါ့ကိုဒေသအလိုက်နားလည်မှုတွေနဲ့လုံးကြတာဝယ်တွေ့ရတယ်ပေါ့နော်အလုပ်သမားကောင်ကရဲရဲဒလေးအရာဟိုစံလေးစီပေးလေးတွေလည်းရှိတယ်အခုထိလည်းအဲ့ဒီဒလေးထုံးစံလေးတွေကလည်းရှိသေးတယ်ပေါ့နော်တောင်သူတွေကလည်းသူတို့ပြည်စီတီးနဲ့နေဈေးကောင်းရမှာအလုပ်သမားကိုလည်းဈေးတိုးပေးနိုင်မှာလေအခုကအဲ့ဒီလိုမျိုးသူတို့ထွက်တဲ့ဒီညာကတော့လည်းအရင်နဲ့အဆုံးပြနေတယ်အဲ့တော့တန်ရန်တန်ဆင်းကိုလည်းသူကပြေမငားနိုင်တော့နောက်ပြီးဟိုအခုဒီနေ့ထဲဆိုရင်ပိုးဆိုးတယ်အလုံသမားကောင်ကိုပုံမှန်ထုတ်မပေးနိုင်တာလည်းရှိတယ်။ဟိုအဲ့လိုမျိုးတွေဆိုတော့အလုံသမားတွေကလည်းတနေ့လုံးမှတနေ့ဆော့ရတာလေနော်။ဟိုဥပဒေတစ်ခုကိုပြဋ္ဌာန်းဖို့လည်းလိုပါတယ်။အတက်ဝင်အောင်လုပ်ပေးဖို့လည်းလိုပါတယ်လို့ကျွန်မဟိုပြောချင်တာပါအားလုံးမျိုး
။မြန်မာအပါဝင်တစ်ကမ္ဘာလုံးမှာကိုဗစ်ကရောဂါဖြစ်ပွားနေတဲ့အတွက်စီးပွားရေးလုပ်ငန်းတွေရပ်တန့်တာထိခိုက်တာတွေရှိပါတယ်။ဒါပေမဲ့အဓိကလူနေမှုထူထပ်တဲ့မြို့ပြဒေသကြီးတွေမှာသာအဆိုးဆုံးတက်ရောက်မှုတွေတွေ့ရှိရပါတယ်။ကျင်းလက်လုပ်ငန်းတွင်သဘောအရကျေပြန့်တဲ့နေရာတွေမှာအလုပ်လုပ်ကြရတဲ့အတွက်ကြောင့်ကိုဗစ်ကပ်ရောဂါအတွက်နဲ့တော့လေယာဉ်စိုက်ပျိုးရေးလုပ်ငန်းတွေနှောင့်နှေးတာရပ်ဆိုင်တာတွေမရှိဘူးလို့ဆိုပါတယ်။က ချင်းလက်ဒေသတွေမှာလေယာစက်ကြွေးလုပ်ငန်းတွေဖွံ့ဖြိုးမှုနည်းလာတဲ့အတွက်ချင်းလက်ကလူငယ်အများအပြားဟာအိမ်ကြီးချင်းနိုင်ငံတွေကိုထွက်ပြီးအလုပ်လုပ်ကြတာတွေကအရင်ကတည်းကရှိပေမဲ့အခုအခါမှာတော့အများဆုံးအခြေအနေလို့ပြောနေကြပါဗျာ။အဲ့ဒီအတွက်လေယာစိုက်ပျိုးရေးမှာလှုပ်သားရှားပါမှုပြဿနာဟာလည်းအဆိုးဝါးဆုံးအနေအထားကိုရောက်ရှိလာပါတယ်။အရင်ကဆိုရင်ရိုးရာသမီးအရာချင်းလက်စိုက်ပျိုးရေးလုပ်ငန်းတွေမှာစိုက်ပျိုးမြေပိုင်ရှင်တောင်သူလယ်သမားတို့ရဲ့မိသားစုတွေအပါအဝင်လက်လုံလက်စားတွေပါစုပေါင်းပြီးသူ့လယ်ယာမြေကိုယ်လယ်ယာမြေတွေကိုအလက်ကျလုပ်ကင်ပေးတဲ့လက်စားစနစ်ဆိုတာရှိပါတယ်။ဒါပေမဲ့လည်းချင်းလက်တွေမှာတဖြည်းဖြည်းလူနေမှုနည်းပါလာတဲ့အတွက်အခုအခါမှာတော့အဲ့ဒီရိုးရာစနစ်လဲကွယ်ပြောက်တလောက်ဖြစ်သွားပါပြီ။မကြာခင်နှစ်တွေကဆိုရင်မြို့ပြနဲ့နီးစပ်တဲ့ချင်းလက်ဒေသတချို့ကစက်ပျိုးရေးမှာလုံသားအင်အားအနည်းဆုံးနဲ့လောက်ကန်နိုင်ဖို့အတွဲဆိုပြီးစက်ကရိယာတွေသုံးဈေးွက်ကြိုက်သီးနှံတွေစိုက်ပျိုးဖို့တုံးမီတွေနဲ့မူလလေယာပိုင်ရှင်တောင်သူလယ်သမားတွေဆက်ဆက်ပြီးလောက်ကန်ခဲ့ကြတာတွေရှိပါတယ်။ဒါပေမဲ့လည်းတစ်ဖက်နဲ့တစ်ဖက်အယုံကြည်မရှိကြတဲ့အတွက်ကြောင့်ဒီစနစ်ဟာလည်းအောင်မြင်မှုမရရှိခဲ့ပါဘူး။အဲဒီလိုအဆက်ဘက်ကအခြေအနေတွေကြောင့်မြန်မာနိုင်ငံရဲ့စီးပွားရေးဟာကျဆင်းနေရကနေစိုက်ပျိုးရေးလုပ်ငန်းတွေဖွံ့ဖြိုးတိုးတက်အောင်လုပ်ကိုင်နိုင်ခြင်းမရှိရင်တော့ချင်းလက်တွေမှာလူနေမှုနည်းပါးတဲ့နည်းပါးလာပြီးလေယာဉ်လုံသားစားပတ်မှုပြဿနာလည်းဆက်လက်ရှိနေဦးမှာဖြစ်ပါတယ်ခင်ဗျာ။